နေပြည်တော်မှာဒီဇင်ဘာလ17ရက်နေ့ကကျင်းပခဲ့တဲ့ဖွင့်ပွဲမှာသတင်းသမားတွေသတင်းယူဖို့ကွင်းထဲကိုဝင်ခွင့်မရတဲ့ပြဿနာတွေဖြစ်ခဲ့ပါတယ်။တာဝန်ရှိတဲ့သူတွေဘက်ကတော့သတ်မှတ်ထားတဲ့ဝင်ခွင့်လက်မှတ်တွေထက်သတင်းသမားဥယေကပိုနေတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်မလို့ဖွင့်ပွဲမဆခင်အချိန်ပိုင်းတွင်သတင်းသမားတွေဘက်ကအတော်ကလေးဝေဖန်တန်တွေချက်ခဲ့ပါတယ်။ကွင်းအနေအထားနဲ့ဖိတ်ကြားထားသူအရေးအတွက်မမျှတာကြောင့်အခက်အခဲကြုံခဲ့ရတာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကညွှန်ကြားမှုဥလိုက်မြင့်ကရှင်းပြပါတယ်။
နားလည်မှုလွဲကြရတယ်ပါပါတယ်သူကသူအခရီးတည်ချင်းကတ်ဆိုတာကတော့သူကအာဂရာပွဲစဉ်နေပေါ့အာဂရာကွင်းနေဝင်ခွင့်နဲ့ထုတ်ပေးထားတာဖြစ်ပါတယ်ဌာနတခုဖြစ်တဲ့အတွက်သူကသူ့မှာဟိုခုံရည်အတွက်ကန့်သက်ချက်ရှိပါတယ်ဖိတ်ကြားသူလည်းကန့်သက်ချက်ရှိပါတယ်အဲကျွန်တော်ဒီမှာလို့မီဒီယာတွေက2000ဆိုအချမ်းမြင့်ပေါ့နော် 2000 ကျော် 3000 နီးပါးလောက်ကိုဟိုကတ်နေထုတ်ပေးထားတာဆိုတော့လေအဲ့လောက်အင်အားအများကြီးကိုကျွန်တော်တို့ကဟိုဖိတ်ကြားဖို့အတွက်နေရာပြည့်ဖို့ခက်ခဲတာပေါ့တချို့ကြောင့်ဌာနတစ်ခုအများကြီးဖြစ်နေတာပေါ့လေအဲကျွန်တော်တို့အဲ့တော့အနည်းဆုံးပေါ့ဌာန2ယောက်လောက်ဝင်နေအောင်ဆိုပြီးတော့စီစဉ်လိုက်တာပါသို့တော်လည်းတချို့ကကြောင့်လည်းသူတို့စီမံခန့်ခွဲမှုကရက်ကူးကြီးပါ냐ပေါ့လေအဲစီမံခန့်ခွဲတာက2ယောက်နဲ့မရတဲ့အနေထားလေးသူတို့စီမံခန့်ခွဲထားမိတဲ့ခါကျတော့အဲသူကအစီအမံပြေတဲ့ခါကျတော့ဒါ complaint တက်တာပေါ့
ခုလာမဲ့ဒီဇင်ဘာလ22ရက်တနင်္ဂနွေနေ့မှာလုံမဲ့ပိတ်ပွဲမှာတော့အခုလိုမျိုးသတင်းသမားတွေအခက်အခဲမကြုံရအောင်လက်မှတ်အဆောင်အရေအတွက်200ပို့တိုးထားတယ်လို့လည်းပြောပါတယ်
။အဲဒီလိုပြအရင်လုံးကတော့ကျွန်တော်တို့ကသူတို့ခုံတွေပါနေစပြီးဆန့်ခွဲတုန်းကတော့ကျွန်တော်တို့ဒီ application ကလျှောက်လွှာတွေပေါ့လေ application လျှောက်လွှာတွေကကျွန်တော်တို့ထုတ်ပြီးတာ300နီးပါးလောက်ပဲရှိသေးတာပေါ့နော်။ဟိုအရေအတွက်ဒီတိုးလာတာဟိုနိုဝင်ဘာလထဲမှာအရန်တိုးရုပ်ရက်တိုးလာတာပေါ့အများကြီးတိုးလာတာပေါ့။စီဇန်နာအောက်တိုဘာအဲ့တော့နိုဝင်ဘာတိုင်ကလာမှာလုတ်ကြတာဆိုတော့လေအဲ့ဒီအချိန်တော့300လောက်ပဲရှိသေးတယ်300ဖြစ်သွားတာပေါ့လေနောက်ပိုင်းတိုးလာတော့ထပ်တောင်းတော့လည်းပုံမှန်မရတော့ဘူးပေါ့အဲ့တော့ဟိုကျွန်တော်တို့ကအခုပိတ်ပွဲမှာတော့ကျွန်တော်တို့ကအားလုံးပေါင်းပေါ့ခုံ900တောင်းထားပါလေ post broadcaster ခေါ်တဲ့ဟိုရက်ကူးအဖွဲ့ပေါ့နော်အဲ့ဒီအဖွဲ့ရက်ကူးအဖွဲ့တွေနောက်ပြီးတော့ right holder တွေပေါ့နော်အဲ့ဒီတွေအတွက်ကကျွန်တော်100လို့မှန်းထည့်လို့သိရပါတယ်အဲနောက်တစ်ခါဟို international media အတွက်ကိုတော့ကျွန်တော်တို့ကခုံ100လို့မှန်းထည့်လို့သိရပါတယ်အဲ now ဒီမီဒီယာအတွက်ကိုတော့သူတို့အင်အားများတဲ့ခါကျတော့သူ300မှန်းထားတယ်လို့သိရပါတယ်ဟုတ်ကဲ့
စီကိန်းဖွင့်ပွဲမှာသတင်းသမားတွေခက်ခဲကြုံခဲ့ရတယ်လို့ပရိသတ်တွေဘက်ကလည်းကွင်းတွေဝင်ခွင့်မရတဲ့အခက်အခဲတွေကြုံခဲ့ကြပါတယ် Facebook လိုလူမှုရေးစာမျက်နှာတွေမှာစီကိန်းဖွင့်ပွဲအတွင်းပါဝင်ကူညီခဲ့သူတချို့တောင်ဝင်ခွင့်မရတာနဲ့ပတ်သက်ပြီးရေးသားကြတဲ့အခြေအနေတွေဥလိုက်မြင့်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ခုံနေရစီကိန်းသူတော့မဟုတ်ပါဘူးကျွန်တော်တို့ကဒီများပေးတဲ့လက်မှတ်ကိုပဲဟိုဒီတော့ရရတယ်ချို့လူတွေဟိုအသင်ပြောင်းစီမံခန့်ခွဲပြီးတဲ့သဘောပါ။ဟိုကျွန်တော်ကြားမိတာလေးတွေ့ရတယ် performance လုပ်တဲ့ကလေးတွေပေါ့လေ။ဟိုသူတို့အင်အားကလည်းတောင်းနေရှိတယ်။အဲ့တော့သူတို့ကလည်းအဲ့သူတို့ performance လုပ်ပြီးတော့လွတ်သွားတဲ့အချိန်မျိုးသူတို့ခန္ဓာပြေးသွားတဲ့အချိန်မှာအပေါ်တက်ပြီးနေရာယူရချိန်ချင်းနဲ့ဆန္ဒရှိတော့သူတို့တည်းလည်းခုံလေးချမ်းတဲ့သဘောရှိပါတယ်။အဲ့တော့ဟိုဒီဘက်မှာတော့နည်းနည်းလဲသွားတော့ပေါ့လေအဲ့ဒီဘောလို့ယူထားပါတယ်ဟုတ်ကဲ့ဟု
တ်ကဲ့ဒါပြင်စီကိန်းဖွင့်ပွဲမှာသတင်းယူနေကြတဲ့ပြည်တွင်းပြည်ပသတင်းသမားတွေကိုအဆင်ပြေအောင်လို့ပြန်ကြားရေးဝန်ကြီးဌာနကကူညီနေတယ်လို့လည်းဆိုပါတယ
်တွင်းနေမှာတော့ကျွန်တော်တို့ media working area ပေါ့ working area လေးတွေကတော့ကျွန်တော်တို့ကဟိုနည်းနည်းတော့ကျွန်တော်အနေထားရနည်းနည်းချင်းတယ်ဆိုတော့ဒါတွေသူတို့ပြန်တော့ထွက်တော့ပေါ့ဒါပေမဲ့လည်းကျွန်တော်တို့ကတန်တန်တော့လုပ်ပြီးတဲ့အတွက်သူတို့လည်းကျိုးစားပိုင်းပါပြီသူတို့လည်းရတဲ့အနေထားကိုညှိနှိုင်းပြီးတော့သူတို့နေပေးကြပါတယ်သူတို့လည်းစိတ်တော့မပြောနှားပါဘူးသူတို့လည်းအချိန်နဲ့နားလည်ပေးပါတယ်ဟုတ်ကွင်းုံနေမှာကကျွန်တော်တို့ကအခန့်အကြည့်သေးပဲရတာဘူးသို့တော်လည်းပြန်ပွဲကကောင်းတဲ့ခါကျလို့လည်းသူတို့ကလည်းလူများများလာတာပေါ့လေအဲ့ဒီခါကျတော့အဲ့ဒီကျွန်တော်တို့ရဲ့ reporter ဆေးကနည်းနည်းအခန့်ချင်းချင်းမှလူများများလောက်ရတော့နည်းနည်းလေးတော့အဲ့လိုက်ခုံနေရခက်ခဲပြီးဖြစ်တာပေါ့လေဒါပေမဲ့သူတို့နားလည်ပါလေအဲ့မှာပဲအတူတူကဝိုင်းပြီးတော့ရတဲ့နေရာခြိုင်ပြီးလောက်ကြတဲ့အတွက်အချင်းတော့ပြပါတယ်ဖြည့်ချင်းလို့မရတဲ့ပြဿနာခက်ခဲတော့မရှိပါဘူးသူတို့တွေဟိုသူတို့နိုင်ငံကလည်းသူတို့ဒီ EC ဆက်ကြမမပြန်ပုတ်နိုင်တဲ့အခြေအနေရှိပါလိမ့်မယ်ဟုတ်ကဲ့
ဒါကတော့စီကိန်းဖွင့်ပွဲမှာတာဝန်ရှိသူတူဖြစ်တဲ့ပြန်ကြားရေးဝန်ကြီးဌာနကညွှန်ကြားမှုဥလိုက်မြင့်ရှင်းပြခဲ့တာပါရှင်။ဒါအပြင်ဒီကနေ့မနက်ပိုင်းကနေပြီးတော့မှလည်းဒီပြန်ကြားရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်သွားပြီးအဲ့ဒီသတင်းစာရှင်းလင်းပွဲအတွင်းမှလည်းသတင်းသမားတွေပိတ်ပွဲမှာအခက်အခဲမရှိအောင်ပြန်ကြားရေးဝန်ကြီးဌာနကစီစဉ်ထားတယ်လို့လည်းပြောထားပါရှင်။